ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပိတ်ဆို့အရေးယူမှုတွေကိုချောင်ရှားပြီးတော့မြောက်ကိုရီးယားဟာကမ္ဘာတလွှားလက်နက်တင်ပို့မှုတွေလှုပ်ဆောင်နေရမှာမြန်မာနိုင်ငံနဲ့ပါဝင်တယ်လို့ယူဆရတဲ့အကြောင်းကုလသမဂ္ဂကျွမ်းကျင်သူတွေရဲ့အစီရင်ခံစာအသစ်မှာဖော်ပြထားပါတယ်။ရှုပ်ထွေးပြီးတော့အစ်မြင့်နဲ့နီလန်းတွေကိုအုံပြုတ်ပြီးလက်နက်တွေကိုပြပကိုတရားမဝင်တင်ပို့ပို့နေတာကိုတွေ့ရတဲ့အကြောင်းအဖွဲ့ဝင်၈ဦးပါကုလသမဂ္ဂကျွမ်းကျင်သူတွေကလုံခြုံရေးကောင်စီကိုအင်္ဂါနေ့ကတင်သွင်းလိုက်တဲ့အစီရင်ခံစာမှာဖော်ပြထားတာပါ။နိုင်ငံတကာမှာရှိတဲ့နိုင်ငံတကာမှာရှိတဲ့တန်ယုံနေဟန်ပြကုမ္ပဏီရန်ပြဆင့် Jet တိုက်လေယာဉ်နေမစ္စိုင်းဒုံးပြန်အစိတ်ပိုင်းတွေအထိလက်နက်တွေကိုရောင်းချနေတာတွေ့ရတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားနဲ့စစ်ဖက်ဆိုင်ရာအဆက်ဆံတွေရှိနေစေလို့တန်တရားရှိနေတဲ့မြန်မာနိုင်ငံရဲ့တာဝန်ရှိသူ2ဦးနဲ့ကုမ္ပဏီ3ဦးကိုပြီးခဲ့တဲ့2013ခုနှစ်ဇူလိုင်လနဲ့ဒီဇင်ဘာလတွေမှာအမေရိကန်ပြည်ထောင်စုကအရေးယူခဲ့တာကိုလည်းအစီရင်ခံစာကထောက်ပြခဲ့ပါတယ်ခင်ဗျာ။